င်္ဂလာပါရှင်ပြည်သူ့အင်းနှင့်ပြည်သူ့စစ်စင်ဦးစည်းဌာနခရမ်းမြို့နယ်ရုံးရဲ့တော်ချိုးစစ်စင်ပဲဖြစ်ပါတယ်ရှင်ဒီနေ့တော်ချိုးစစ်စင်မှာဆွတ်တွေ့ပေးမယ့်အကြောင်းအရာကတော့လူငယ်နဲ့ကျင်းဝတ်ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်ရှင်ဒီနေ့တော်ချိုးစစ်စင်မှာပထမဆုံးအနေနဲ့ကျင်းဝတ်ဆိုတာဘာလဲလူငယ်တွေအတွက်ကျင်းဝတ်ကဘာကြောင့်အရေးကြီးတာလဲဆိုတာကိုလည်းဆွတ်နေပေးပါအောင်ရှင်
ကျောင်းဆိုတာလူသားတအူးဟာမိမိအပြုမူတွေကိုမုံမြတ်တော့စီးမြင်စည်းကမ်းများအတိုင်းလိုက်နာဖော်ဆောင်တဲ့သဘောတရားဖြစ်ပါတယ်။ဥပမာအနေနဲ့အမှန်တရားကိုမှန်တယ်လို့ပြောတတ်ခြင်းမဖြစ်တဲ့နာကိုရှောင်ကျဉ်တတ်ခြင်းမိမိအပြုမူပေါ်တာဝန်ယူတတ်ခြင်းစတဲ့ပဲဖြစ်ပါတယ်ခင်ဗျာ။ကိုလိုချင်တာတစ်ခုရဖို့ကိုအောင်မြင်မှုအတွက်အလောက်ကိုင်းတဲ့အခါမှာသူများကိုထိခိုက်လို့မရပါဘူး။ဒါကိုတိတိကျကျလိုက်နာဖို့လိုအပ်ပါတယ်။လူငယ်တွေအတွက်ကျင့်ဝတ်ကဘာကြောင့်အရေးကြီးလဲဆိုရင်မိမိကိုယ်ကိုယုံကြည်မှုရှိစေခြင်း၊ကျင့်ဝတ်ရှိတဲ့လူငယ်ကမိမိလောက်တာတွေကိုတန်တရားမဖြစ်ပဲဖြောင်းမတ်စွာလုပ်တတ်ပါရဲ့။လူမှုတိုင်ဝန်ကျင်တဲ့ညီဖော်ရည်စွာနေထိုင်တတ်ခြင်းခေါင်းဆောင်ဖြစ်လာနိုင်ခြင်းတာဝန်ယူမှုရှိတဲ့လူငယ်ကသူများကိုဦးဆောင်နိုင်တဲ့ခေါင်းဆောင်ဖြစ်လာနိုင်ပါတယ်။ကျင့်ဝတ်ရှိတဲ့လူငယ်တူကအချိန်ကိုတန်ဖိုးထားတတ်တယ်၊မိမိတာဝန်ကိုကျေပြန်စွာထမ်းဆောင်တတ်တယ်၊မတရားမှုကိုစတင်တတ်တယ်၊ကိုယ်မှားကိုဝန်ခံတတ်တယ်၊အများပြည်သူအကျိုးရှိတဲ့လုပ်ငန်းတွေကိုပဲလုပ်တတ်တယ်။လူငယ်အနေနဲ့ကျင့်ဝတ်ဘယ်လိုလေ့ကျင့်တယ်လဲဆိုရင်မိသားစုရဲ့အစပြီးတော့လေ့ကျင့်တင်ပါတယ်။မိဘတို့အတွက်တာဝန်ယူခြင်း၊အိမ်ရဲ့အရေးကိစ္စတွေမှာပါဝင်ခြင်းပြီးတော့အကြောင်းမှာစင်းမြင့်များကိုလိုက်နာခြင်းတတ်မှတ်ချိန်တိတိကျလာရန်ဆရာဆရာမကိုလေးစားရန်ပြီးတော့အများပြည်သူနဲ့ဆက်ဆံရမှာသဘောထားပြည့်ဝပြီးကောင်းမွန်သောဆက်ဆံရေးဖော်ဆောင်နိုင်ရန်ဖြစ်ပါတယ်။ online ပေါ်မှာကျွန်းရှိစွာအသုံးပြုခြင်းအတုယောင်မလုပ်ဖို့လူလည်းမကြဖို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဖြစ်ပါတယ်။ကျွန်းမရှိတဲ့လူတွေအနေနဲ့ဖြစ်လာမယ့်ဆိုးကျိုးတွေကတော့လူမှုအတိုင်းဝန်ကျင်မှာယုံကြည်မှုပျက်စီးခြင်းမိမိကိုယ်တိုင်ပေါ်တန်တရားရှိလာခြင်းအနာဂတ်အတွက်အခွင့်အရေးများဆုံးရှုံးခြင်းလူမှုတွေကတိချသွားခြင်းလို့ဖြစ်ပါရယ်ခင်ဗျာကျင့်ဝတ်တွေကိုလိုက်နာဖို့ကျွန်တော်တို့တင်ယုံညွှန်းတန်းတွေမှာမပါဝင်ပေမဲ့တိပြီးကျင့်သုံးရမှာဖြစ်ပါရယ်ကျင့်ဝတ်ကောင်းတွေကိုအခြေခံကောင်းတွေမှာကလေးကလေ့ကျင့်ပြုထောင်ပေးထားတော့ hidden education ဖြစ်တယ်လို့မှတ်သားထားဖူးပါရယ်ခင်ဗျာလူငယ်တွေအနေနဲ့အသက်ရှင်ရပ်တည်နေထိုင်နိုင်မှုအတွက်အသက်ပညာတွေကိုတင်ယူရင်အမှားမှန်ခွဲခြားနိုင်မှုအသိပညာကိုလေ့ကျင့်ပြုထောင်ပေးဖို့လိုပါရယ်ခင်ဗျာကျင့်ဝတ်ကောင်းတွေရှိပါမှအစီကံရှိတဲ့လူအဖွဲ့အစည်းငြိမ်းချမ်းတဲ့လူအဖွဲ့အစည်းဖြစ်လာမှာပါမိမိနဲ့အယူဆမတူတိုင်းအမြင်မတူတိုင်းသူတို့မှားတယ်လို့ပြောလို့မရပါဘူးမတူညီတဲ့အမြင်မတူညီတဲ့သဘောထားတွေကိုနှစ်ဦးနှစ်ဖက်ဖြည့်ရှင်းရပါမယ်လူငယ်တွေအနေနဲ့ဒီလိုဖြည့်ရှင်းတဲ့အခါမှာနည်းလမ်းမှတ်ကန်ဖို့ရည်ကြည်ပါတယ်ကိုပြောချင်တဲ့အကြောင်းအရာတွေဟာမှတ်ကန်သိကြနေဖို့လိုအပ်ပါတယ်ကိုပြောတဲ့လေတန်းဟန်ပါမူယာနဲ့စကားလုံးတို့ကပျော်ပြောင်းနေဖို့ရည်ကြည်ပါတယ်ဒါမှလည်းအပြုသဘောဆောင်တဲ့ရလဒ်ကောင်ရရှိမှာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့တမိုင်းတခြား KSSS အရေးကြီးတဲ့အပြောင်းလဲတွေမှာအဲ့ဒီခေတ်မှာရှိတဲ့လူငယ်တွေရဲ့လှုပ်ရှားမှုကအဓိကခန့်ကန်တာပါဝင်ခဲ့ကြတာလည်းအဖြစ်မှန်တွေပါပဲဒီနေ့ခေတ်လူငယ်အနေနဲ့အတိတ်ကဖြစ်ရတွေကိုတိတိကျကျဂါဂနာနာတည်ထားဖို့လိုအပ်ပါတယ်ဒါမှလည်းအတိတ်ရဲ့အာသာချက်အားနည်းချက်တွေကိုအခြေခံပြီးပြည်စုံပံမှာအကောင်းဆုံးဆောင်ရွက်နိုင်မှာပါပြည်စုံပံအကောင်းမှအနာဂတ်ကလှပမှာပါလူငယ်တယောက်အနေနဲ့ကိုယ်တော်ဝင်ကိုတည်ဖို့အဲ့ဒီတော်ဝင်ကိုယူတတ်ဖို့အောင်မြင်အောင်လှုပ်ကင်ဆောင်ရွက်ဖို့အရေးကြီးပါတယ်ဒီကိစ္စအနေနဲ့ပြောရမယ်ဆိုရင်တော့ရှင်နေခင်မှာလူငယ်တွေအနေနဲ့ပညာရှိဖို့ကျွမ်းကျင်ဖို့ဉာဏ်ပညာအသုံးချတတ်ဖို့မဖြစ်မနေလိုအပ်တယ်လို့ကျင့်ဝတ်ရှိဖို့ကတော့အလွန်အရေးကြီးတဲ့အရေးချင်းတစ်ခုပါကျင့်ဝတ်ကမတိတာပေမဲ့လူတစ်ယောက်ရဲ့တန်ဖိုးကိုတတ်မှတ်ပေးနိုင်တဲ့အဓိကကျတဲ့အရာဖြစ်ပါတယ်ခင်ဗျာကျင့်ဝတ်ရှိတဲ့လူငယ်တွေကဒါတကယ်အနာဂတ်ကိုအံ့ဖွယ်ဖြစ်အောင်ဖန်တီးနိုင်မယ်ဆိုတာမမေ့ကြပါနဲ့လို့ပြောကြရင်ဆွေးနွေးမှုကိုညီကုန်းချောပါတယ်ခင်ဗျာ